ေါ်လာတာ15မိနစ်တောင်ရှိသွားပြီကိုသားညုံကြီးဟာဗတ်တက္ကသိုလ်ကျောင်းသားမတ်ဆာဂါဘတ်ကတက္ကသိုလ်ကျောင်းသူကျောင်းသားတွေအချင်းချင်းအွန်လိုင်းပေါ်မှာချိတ်ဆက်လို့ရအောင်ဆိုပြီးတော့မှ thefacebook.com ဆိုတဲ့လူမှုကွန်ရက်ကို2004 February 4ရက်နေ့မှာစပြီးတော့မိတ်ဆက်ခဲ့တာအခုတော့ဒီကမ္ဘာလုံးမှာသုံးဆွဲသူတန်း2000ကျော်အောင်ရှိနေပြီ
တဘာကြီးမှာတယောက်နဲ့တယောက်ဆက်သွယ်ကြတဲ့ပုံစံကိုပြောင်းသွားအောင်လုပ်နိုင်ခဲ့တဲ့လူမှုကွန်ရက်လို့ပြောရင်မမှားဘူးမရှိပါဘူးဒါပေမဲ့ Facebook ပေါ်လာတဲ့စကားနဲ့အတွင်းသူကြောင့်လူလောကကြီးကိုဘယ်လောက်ကျိုးပြုတ်လဲဘယ်လောက်ထိခိုက်စီလဲဆိုတာကို15နှစ်နှစ်ပတ်လည်မှာပြောနေကြဆွေးနွေးနေကြတယ်ဗ
ျအကောင်းနဲ့ဖြစ်စေခဲ့တာကိုပြောမယ်ဆိုရင်တော့ဒီချစ်ခင်သူတွေမိတ်ဆွေတွေဆွေမျိုးတွေနဲ့ဘယ်လောက်ပဲအဝေးမှာရောက်နေနေနီးနီးလေးမှရှိနေတယ်လို့မျိုးချိတ်ဆက်ဆက်သွယ်ပေးတယ်အားနည်းသူတွေရဲ့အတန်တွေကိုကြဲကြဲလောင်လောင်ကြားအောင်လို့ဆင်တင်ပေးနိုင်တယ်တရင်တွေဖြောပြေးရေးတွေကိုသိနိုင်ရယူနိုင်တဲ့အရင်းမြစ်တစ်ခုအနေနဲ့သုံးနိုင်တယ်တခါဒီဒပိုင်းတနိုင်စီးပွားရေးကနေပြီးတော့နိုင်ငံဆောင်လုပ်ငန်းကြီးတည်ထောင်ဖို့အတွက်ကိုအများကြီးထောက်ကူပေးတယ်။တဘာဝဘေးကျုံလာပြီးအန်ဒီယဘေးကျုံလာပြီးဆိုရင်လည်းကိုဘေးလွတ်မလွတ်ဆိုတာကိုကွန်ရက်ထဲမှာရှိနေတဲ့သူမှန်သမျှကိုထိထိရောက်ရောက်အသိပေးနိုင်တယ်။အဲ့လိုကောင်းတဲ့ဘက်ကအချိုးရှိအောင်အသုံးဝင်အောင်လုပ်ပေးနိုင်တာတွေကတော့ Facebook ရဲ့ကောင်းတဲ့အချက်တွေလို့ပြောရမှာပဲ
။သူကြောင့်ဖြစ်တဲ့ပြဿနာတွေကလည်းမသေးလောက်ဘူးဗျ။ကိုရဲ့ချက်နဲ့လုံခြုံရေးပိုင်းလိုမျိုးအလေးနဲ့ထားရမယ့်ပြဿနာတွေကလည်းအများကြီး။နောက် online ပေါ်ကနေပြီးတော့ရန်ဖြစ်အောင်လို့စွပ်ပေးခြင်းတွေနိုင်ငံစီနေလုပ်ချင်သူတွေခွဲရနှိမ်ချနေတဲ့သူတွေပြဿနာမဖြစ်ဖြစ်အောင်လို့တမင်လုပ်နေတဲ့သူတွေအတွက်အွန်လိုင်းပေါ်မှာနေရာပေးတဲ့ platform တစ်ခုလို့လည်းပြောနိုင်ရဲ့ဗျ
။15မိနစ်အတွင်းမှာဒီ Facebook ရဲ့ကောင်းချိုးဆိုးချိုးတွေကိုကျွမ်းကျင်သူတွေတုံ့တက်နေကြတာကစိတ်ဝင်စားစရာတကယ်ကောင်းပါတယ်။အခုနောက်ပိုင်းနှစ်တွေမှာဒီ Facebook နဲ့ပတ်သက်လို့မကောင်းတဲ့သတင်းတွေတော်တော်လေးများနေတာကိုလည်းသတိထားမိတယ်။ Mark Zuckerberg ကလူမှုကွန်ရက်ဆိုပြီးတော့စာလုပ်ခဲ့တဲ့အချိန်တုန်းကတော့နောက်15မိနစ်ကြာလို့ရှိရင်တုံးတဲ့သူတန်း2000ကျော်ရှိနေမယ်လို့ကြေညာထားဖို့မရဘူး။Facebook ပင်မကုမ္ပဏီကြီးပိုင်တဲ့ဒီ WhatsApp, Instagram နဲ့ Messenger app တွေဆိုရင်လည်းတုံးဆွဲတဲ့သူတစ်ခုစီမှာတန်း1000ကျော်အထိရှိနေလိမ့်မယ်လို့ထင်ထားမှာမဟုတ်ဘူး
။တုံးဆွဲသူများဘူးလို့တုံးဆွဲသူရဲ့ကိုရင်းချက်လက်တွေဘလောက်လုံခြုံအောင်အကာအကွယ်ပေးတယ်မတုံးရမနေနိုင်အောင်ဆွဲနေတဲ့တပ်သားကိုဘယ်လိုဖြည့်ရှင်းကြမလဲဆိုတာကတော့စိုးချိုးတွေဖြစ်တဲ့ဆိုပြီးတော့ကျန်းကျင်သူတွေကထောက်ပြကြတယ်။သတင်းမှားတွေ၊သတင်းအတုယောင်တွေ၊အမိုးစကားတွေ၊အစိုးရအမြင်တွေဖြန့်ဖြူးတဲ့စီးနှင်းတစ်ခုဖြစ်လာတာကတော့ Facebook ကိုထိခိုက်စေတဲ့တပ်သားကြီးတစ်ခုပဲမှရှိမှာမဟုတ်ဘူး။
Facebook ရဲ့နာမည်ကိုထိခိုက်စေခဲ့တယ်လို့ဆိုပေမဲ့ကြော်ညာဝင်ငွေကိုအဓိကထားတဲ့သူ့ရဲ့စီးပွားရေးကိုတော့ထိခိုက်ခဲ့တာမဟုတ်ပါဘူး။ဒါပေမဲ့စောစောပြောတဲ့ပြဿနာတွေကြောင့်လူမှုအတိုင်းအဝိုင်းတွေထိခိုက်စရာဖြစ်ခဲ့တဲ့အထင်မှာမြန်မာနိုင်ငံလည်းပါပါတယ်။ရခိုင်ပြည်နယ်ကဒီ Rohingya Muslim ပြဿနာမှာ Facebook ပေါ်ကနေပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်မှားအောင်အခြေအနေပိုဆိုးအောင်တမင်ရေးသားဖော်ပြခဲ့လို့ပြဿနာကြီးခဲ့ရတယ်ဆိုတဲ့ကိစ္စက Facebook အကြောင်းပြောရင်မပါမဖြစ်တဲ့အကြောင်းအရာတစ်ခုလို့ဖြစ်နေတယ်။
ဒီဝိုင်းလာလီနီထုတ်ဗြိတိန်က Guardian သတင်းစာကြီးက Dear Mr. Zuckerberg Internet ကပြဿနာမဟုတ်ဘူး Facebook ကသာပြဿနာဆိုပြီးတော့ဖော်ပြရဲဆောင်းပါးလေးပါဆိုလို့ရှင်ဆောင်းပါးရှင်ကဒီမကောင်းတဲ့ရွယ်ချက်ရှိသူတွေ Facebook ကိုအသုံးချတဲ့အကြောင်းကိုရေးထားပါတယ်အဲ့မှာဒီမြန်မာနိုင်ငံနောက်ထပ်ကနေပြီးတော့ Bangladesh နိုင်ငံကိုလူတွေထွက်ပြေးရတဲ့အထိ Facebook အသုံးချခံရတယ်ဆိုပြီးတော့ထောက်ပြထားတာပါတယ်လေ
အမေရိကန်သမ္မတရွေးကောက်ပွဲပါဝင်ရွေးကောက်ပွဲမှာဒီနယ်ဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်တွေကြောင်းသွားအောင် Facebook အသုံးချခံရတဲ့ကိစ္စကလည်းစွတ်တော်တွေမှာဆွေးနွေးမေးခွန်းထုတ်တဲ့အထီးကိုဖြစ်ခဲ့တာကလည်း Facebook ရဲ့15နှစ်သမိုင်းမှာဒီအမဲဆက်တစ်ခုအနေနဲ့ပါနေတယ်လို့ဆောင်းပါးတိုင်းမှာဖတ်ရပါတယ်
ပြီးခဲ့2018တည်းမှာတော့ဆိုရင်ဒီ Facebook နဲ့ပတ်သက်လို့သုံးဆဲသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့ဆိုတဲ့သတင်းတွေတစ်ခုပြီးတစ်ခုဇက်တိုက်ပဲနောက်ဒီနေ့အထိလည်းကိုရီးလုံခြုံရေးအတွက် Facebook အနေနဲ့သုံးဆဲသူတွေကိုပုံမှန်လည်းအသိပေးတဲ့သုံးဆဲသူတွေရဲ့အချက်လက်တွေကိုယူပြီးတော့ကြော်ညာဝင်ငွေရောက်အောင်လုပ်နေတာမှလည်းကာကန်ရှင်တွေရဲ့ခွင့်ပြုချက်ကိုရှင်းလင်းလင်းရောက်အောင်ယူတင်တယ်လို့တိုက်တွန်းနေကြတော့မှပဲ
Facebook သုံးသူတွေအတွက်ကိုရေးလုံခြုံရေးစိတ်မချစရာတွေရှိနေပေမဲ့ Facebook ကိုမသုံးဘဲနေမလားဆိုရင်တော့ဖြတ်ခိုခတ်တယ်လို့တော်တော်များများကပြောကြရဲ့ရှင် Forbes Magazine ရဲ့ဆောင်းပါးတစ်ခုမှဆိုရင် Facebook ကလူတွေရဲ့ဘဝတွေမှာဘယ်လိုဆက်နွယ်ပတ်သက်နေကြလဲဆိုတာကိုထောက်ပြပြီးတော့ဖြတ်ရခတ်တဲ့အကြောင်းရေးထားတယ်တရားနဲ့တရားဆက်သွယ်တဲ့နေရာမှာရောဒီကိုယ့်ရဲ့နေတူကလှုပ်ရှားလဲပတ်နေတဲ့နေရာမှာရောအလုံးလုံးတဲ့နေရာမှာရောအစွန်းစုံစုံဒီအစိုးရတွေနဲ့ပတ်သက်တဲ့နောက်ဆုံးသတင်းတွေသိချင်ရင်တော့မှ Facebook ပေါ်မှာရှင်းလို့ရတယ်လို့ဆောင်းမရှင်ကရေးတယ်
။လူတွေရဲ့ဘဝကို Facebook ကထိန်းချုပ်ထားသလိုဖြစ်တဲ့အခြေကိုကိုယ်နဲ့ပတ်သက်တဲ့အကြောင်းတွေမှာ Facebook ကထဲထဲဝင်ဝင်ပတ်သက်နေပါတယ်။ Online ပေါ်ကကိုယ့်ရဲ့အကြောင်းတွေတင်မကောက်ဘူး။ Offline မှာဖြစ်နေတဲ့ကိစ္စတွေကို Facebook ကချိန်ရခံတယ်။ကိုယ့်ရဲ့အချက်တွေမလုံခြုံဘူးဆိုတာသိရတဲ့သူကိုယ်တိုင်လည်း Facebook ကိုမတုံးရမနေနိုင်ဘူးဖျက်ရလွန်ခက်တယ်တဲ့ဒါကြောင့်လည်းပဲဒီလုံခြုံရေးပြဿနာတွေတစ်ခုပြီးတစ်ခုပေါ်နေရတော့မှ Facebook တုံးသူတွေတိုးနေတော့မှပဲလို့အဲ့ဒီဆောင်းပါးကပြောပါတယ
် California တက္ကသိုလ် Berkeley ကဒီ information ဌာနတွဲဘက်ဌာနမှူး Jess Goldhammer ကလည်း Facebook ကိုဘာကြောင့်လူတွေဖျက်ရခက်ခဲတယ်လဲဆိုတာကိုအခုလိုသုံးသပ်ပြပါတယ
် I think it's going to be hard to get people to actually abandon that platform in part because remember the business model is stay addicted to the platform. Give us as much data as you possibly can. Let us sell
that data. Facebook ကိုမသုံးမဲ့ဆွန့်လွတ်လိုက်ဖို့ဆိုတာခက်ခဲပါလိမ့်မယ်တဲ့ Facebook ဝင်ငွေရအောင်လှုပ်ထားတဲ့ပုံစံကလူတွေဆွဲပြီးသုံးနိုင်သမျှသုံးနေအောင်ဆွဲဆောင်တယ်သုံးတဲ့သူတွေနဲ့ဆိုင်တဲ့ကိုယ့်ရဲ့အချက်လက်ကိုများနိုင်သမျှများများရအောင်ယူရဲအဲ့ဒီအချက်လက်တွေကိုကြော်ညာရှင်တွေကိုရောင်းတယ်ကြော်ညာရရတဲ့ဝင်ဝင်နဲ့သုံးဆွဲသူတွေသဘောကျတဲ့ဒီနည်းပညာဝန်ဆောင်မှုတွေကိုပြန်ပေးတယ်အဲ့ဒီဝန်ဆောင်မှုတွေကြောင့်လူတွေကဆွဲနေတယ် Facebook ကိုဖျက်ဖို့ခက်ခဲတယ်လို့ California တက္ကသိုလ် Berkeley က Information ဌာနတွဲဖက်ဌာနမှကရှင်းပြတာပ
ါ Facebook လူမှုကွန်ရက်ကိုဖန်တီးတည်ထောင်တဲ့ Mark Zuckerberg ကတော့ကမ္ဘာကြီးမှာလူတိုင်းအင်တာနက်သုံးနိုင်အောင်ပဲတယောက်နဲ့တယောက်အကျိုးရှိရှိချိတ်ဆက်ဆက်သွယ်နိုင်အောင်ပဲလူသားတွေကိုချိုးပြတဲ့လူမှုကွန်ရက်ဖြစ်ရမယ်ဆိုပြီးတော့ Facebook နဲ့ပတ်သက်လို့ရည်ရချက်ကောင်းတွေထားတဲ့အကြောင်း15နှစ်ပြည့်အထိမှထုတ်ပြန်ကြမှာပြောထားပါတယ
်15နှစ်တွင်ဒီလူမှုအတိုင်းအဝိုင်းအတွက်ကောင်းချိုးတွေဖြစ်အောင်လုပ်ပေးနိုင်ခဲ့တယ်လို့ဆိုဂျိုဖြစ်စီခဲ့တာကလည်းငင်းမရပါဘူး15နှစ်တွင်မှာဒီသုံးဆွဲသူ10,000ကျော်တိုးတက်ခဲ့တယ်လို့နောက်15နှစ်မှာဆက်ပြီးတိုးတက်နေမှာလားဆိုတာကတော့ Facebook ရဲ့ပုံရိပ်ထိခိုက်စေခဲ့တဲ့ကိစ္စတွေကို Facebook ကုမ္ပဏီတာဝန်ရှိသူတွေဘလောက်ထိထိရောက်ရောက်ကင်တွယ်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ကျွမ်းကျင်သူတွေကတုံ့တက်ပြောနေကြပါတယ်ရှင်